ိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့တောင်ဘက်လေးကီကော်မြို့တည်နေရာမှာစစ်ကောင်စီတပ်ဆွဲထားတဲ့ဆွဲတော်အမြောက်ကုန်းလို့ခေါ်တဲ့နေရာကိုကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့ PDF မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းတွင်ပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စစ်တပ်ဘက်ကလည်းလက်နက်ကြီးနဲ့ရွာတွေကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းကိုမတ်အေးမှပေးပို့ထားပါတယ်ညာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်လေးကီကော်မြို့တည်နေရာမှာတပ်ဆွဲထားတဲ့စစ်ကောင်စီရဲ့အမြောက်ကုန်းဆွေတော်မြောက်ကုန်းနေရာကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ရဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းတွင်ပိတ်ဆို့တိုက်ခိုက်နေတာပါမကြသေးခင်ကမြဝတီခရိုင်နယ်ကိုစစ်ကောင်စီတပ်တွေအင်အားရာခနန်းနဲ့စစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးတဲ့နောက်ပူးပေါင်းတပ်တွေဘက်ကလည်းအဲ့ဒီအမြောက်ကုန်းနေရာကိုထိုးစစ်ဆင်လာတာဖြစ်ကြောင်းဒေသခံတဦးကအခုလိုပြောပြပါတယ
်ခုဖြစ်တာကတော့3ရက်လောက်ဆင်မှတပ်တိုက်ဖြစ်တာအဲ့ဒီလိုလက်နက်ကြီးအမြောက်ကုန်းဝင်ပြီးဒီရက်နဲ့စီတို့ကခရိုင်လေးနဲ့ပူးပေါင်းတပ်တွေအပိတ်ဆို့လို့တိုက်တာလေအဲ့မှာအဲ့ဒီဘက်ကတို့ကကုန်းကတည်းကပြည်တယ်ပြည်ကကြာတယ်သမားစစ်တပ်ကဒီကောင်ရဲ့ပြင်းနေတာလေဖာရီအဲ့ဒီဘက်ကနေရာတော့တော်တော်တော်များများကြာတယ်လက်ကြီးနဲ့တက
်ညဝီမြို့ကိုပူးပေါင်းတပ်တွေဘက်ကလွန်ခဲ့တဲ့ AB လကတိမ့်ပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းအတော်များများဟာအဲ့ဒီလပိုင်းနေတွင်းကလက်လွတ်ဆုံးရှုံးခဲ့ရတာများပါတယ်။မြဝတီမြို့ကိုပြန်ရရေးအတွက်နိုင်ငံတော်အဆင့်အောင်စရာစစ်စင်ရေးအဖြစ်အလုံးရင်းနဲ့စစ်တပ်ဘက်ကဒီတော့ကော့ကရိတ်ဘက်ကနေတက်လာခဲ့ပြီးမြဝတီမြို့ကိုမရောက်ပဲစစ်ကြောင်းပြန်ရုပ်သွားတဲ့အထိဖြစ်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဇူလိုင်လကစပြီးစစ်ကောင်စီတပ်သားတွေဟာနေကြားဆောင်တက်တည်းရဲ့အကူအညီနဲ့မြဝတီမြို့ကိုဝင်ရောက်လာနေကြောင်းဒေသခံတွေကပြောဆိုခဲ့ပါတယ်။အခုအခါမှာတော့စစ်ကောင်စီရဲ့တပ်ရင်အားတချို့ဟာမြဝတီမြို့ကိုရောက်ရှိလာပြီးဖြစ်တဲ့အတွက်ပူးပေါင်းတပ်တွေဘက်ကလည်းပူးပေါင်းပိတ်ဆို့ပြီးထိုးစစ်ဆင်ဖို့လှုံ့ဆော်လာတာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့ကစစ်ကောင်စီရဲ့အမြောက်ကုန်းကိုပိတ်ဆို့တိုက်ခိုက်မှုအပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့ရွာနီးကိုကြားရောက်ပောက်ကွဲတာတွေရှိပြီးဒေသခံတွေထိခိုက်ဒဏ်ရာရတာတွေတော့မကြားမိသေးဘူးလို့လည်းပြောပြခဲ့ပါတယ်။အဲ
ဒီမှာအဲမင်းလည်းပဲဘုံကြောင်အဲနာပတ်တွေတော့ကြားတော့ကြားတယ်အထဲလဲရွာလဲတော့မရဘူး။မြို့ပြင်ခန်းစက်မှာကြားတော့ရွာပြင်ဘက်မှာပိတ်ဆို့ကိုတိုက်ခိုက်ဒဏ်ရာရတာတော့မရှိဘူ
း။လေးကေကောရက်ွက်ရဲ့အနောက်ဖက်အာရှလမ်းတစ်ဖက်လက်ခတ်တောင်ရသေးကူကြောက်ကူစားတဲ့နေရာတွေမှာတော့ကြားရောက်ပောက်ကွဲတာတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဩဂုတ်လ28ရက်နေ့မှာတော့ဒေသခံတွေဟာအင်ဂျင်မြိုင်မင်းလက်ပံဘုံကြီးကျောင်းနဲ့တောင်ရင်မြေနီးကပလောတပို့စစ်ဆောင်စခန်းရှိတဲ့နေရာတွေမှာစစ်ပေးရှောင်နေကြပါတယ်။မြောက်ရီမှာတော့တကြော့ပြန်စစ်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်ရှင်။